င်္ဂလာပါရှင်ဒီတစ်ပတ်မှာဝူဟန်ကူးစက်မြန်ရောဂါကြောင့်တရုတ်နိုင်ငံမှာအရေးပေါ်အခြေအနေအဖြစ်ခီးသွွားလာမှုလမ်းကြောင်းတွေကိုတရုတ်အစိုးရကကန့်သတ်လိုက်တာကြောင့်မြန်မာကုန်သည်တွေနဲ့သီးနှံတောင်သူတွေဆုံးရှုံးနေတာမှုအခြေအနေတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်တရုတ်ပြည်မှာဒီဇင်ဘာလကုန်ကစတင်ခဲ့တဲ့ဝူဟန်ကူးစက်မြန်ရောဂါကြောင့်ဇန်နဝါရီလကုန်အထိသေဆုံးသူ203ဦးရှိနေပြီးကူးစက်သူပေါင်း12000ကျော်ရှိနေပြီဖြစ်ပါတယ်။ကမ္ဘာတဝန်ကူးစက်သူ9800ခန့်ရှိလာချိန်မှာကမ္ဘာကျန်းမာရေးအဖွဲ့ကလည်းကိုရိုနာဗိုင်းနဲ့ကူးစက်ပြန့်ပွားမှုကိုနိုင်ငံတကာစိုးရိမ်ပွဲအရေးပေါ်အခြေအနေအဖြစ်ဇန်နဝါရီ30ကသတ်မှတ်ကြေညာလိုက်ပြီဖြစ်ပါတယ်။လက်ရှိမှာဒီဇင်ဘာ31ရက်နေ့ကစတင်ခဲ့တဲ့ဝူဟန်ဗိုင်းရပ်ဟာတရုတ်ပြည်မှာကူးစက်မှုကျပြန့်လာပြီးရွှေလီမြို့ကိုကူးစက်လာတဲ့အတွက်တရုတ်မြန်မာနယ်စပ်အဝင်အထွက်ဂိတ်တွေမှာကုန်စည်တင်ပို့မှုကူးတန်းသွားလာမှုတွေတဖြည်းဖြည်းနှဲပါသွားပြီဖြစ်ပါတယ်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးစခန်းတွေအနေနဲ့မူဆယ်လွယ်ချယ်ချင်းရွှေရောကမ်ပိုက်တီးနဲ့ကျိုင်းတုံးဆိုပြီး၅ခုရှိနေပါတယ်အဲ့ဒီစခန်းတွေတဲကမူဆယ်105မိုင်နယ်စပ်ကုန်သွယ်ရေးစခန်းကကုန်သွယ်မှုအများဆုံးရှိနေပြီး2018 19ဘဏ္ဍာနှစ်အတွင်းမှာအမေရိကန်ဒေါ်လာ 4.9 ဘီလီယံရှိခဲ့ပါတယ်။မူဆယ်105မိုင်တည်တည်ဝလံကုန်စည်တိုင်းတွေမှာကုန်သွယ်မှုဂိတ်တွေပိတ်ထားတာမျိုးမဟုတ်ပေမဲ့ဝယ်သူမရှိဈေးကွက်မရှိတဲ့အခြေအနေဖြစ်ပေါ်နေပါတယ်။ဒါကြောင့်ဖရဲသခွားမွေစတဲ့တည်တည်ဝလံထုတ်လုပ်တင်ပို့ရောင်းချသူတောင်သူတွေနဲ့နှာဆုံးရှုံးမှုမဖြစ်ရအောင်တရုတ်ဘက်ကဝူဟန်ကူးစက်မြန်ရောဂါကိုထိန်းချုပ်နိုင်တဲ့အထိစောင့်ပြီးမှသာတင်ဖို့105မိုင်မူဆယ်ကုန်သွယ်ရေးစုံတတိဝလံကုန်စည်တိုင်းကအထူးသတိပေးချက်ထုတ်ပြန်ထားပြီးဖြစ်ပါတယ်။မူဆယ်105မိုင်ရဲ့အယောင်းဝယ်အခြေအနေဟာတရုတ်တနိုင်ငံလုံးမှာရှိတဲ့မြို့ကြီးတွေနဲ့တိုက်ရိုက်ပတ်သက်ဆက်နွယ်နေတာပါ။အခုအခါတရုတ်နိုင်ငံမှာအရေးပေါ်အခြေအနေနဲ့တဲယူပို့ဆောင်ရေးလမ်းကြောင်းကန့်သက်ထားတာတွေကြောင့်မြန်မာဘက်ကနေနေစဉ်တင်ပို့ရောင်းချနေတဲ့ဖရဲသခွားစတဲ့တည်တီးတွေဟာထိတ်ဆုံးကထိခိုက်မှုရှိပြီဖြစ်ပါတယ်။တရုတ်နှစ်ကူမတိုင်ခင်ရက်တွေကတရုတ်ပြည်ကိုတင်ပို့ရောင်းချတဲ့တည်တီးကအစီးအရေအတွက်ဟာတရက်ကိုအစီး900ခန့်ရှိခဲ့တာကြောင့်တစ်နှစ်ကို7,150ဝန်းကျင်ခန့်အယောင်းအဝယ်ရှိနေခဲ့ပါတယ်။2020ဇန်နဝါရီလကုန်ရက်မှာမူဆယ်ကုန်သွယ်ရေးစုံမှာတည်တည်ရောင်းချမှုနဲ့တင်ပို့နိုင်မှုအခြေအနေကိုမူဆယ်105မိုင်တည်တည်ဝလံကုန်စည်တိုင်းဥက္ကဋ္ဌဦးဆိုင်မြင့်ဘိုကအခုလိုပြောပါတယ်
105မိုင်မှာရောင်းဝယ်တော့ပြည့်ပြီးတည့်ရပူပူပြီးအေးလာတာပေါ့လေလောင်ဝင်တဲ့လူတွေလည်းမများလာဘူးပေါ့တော့ပြည့်ပြီးတည့်ရရောင်းရတာလည်းမရောက်ကောင်းတဲ့အနေသားဖြစ်လာတယ်ဘာကြောင့်ဖြစ်လဲဆိုတော့တရုတ်ပြည်ကြီးထဲမှာသွားလာသည့်လူဝေးတွေပြိတ်ပင်ထားတဲ့အနေသားမှာရှိသေးတယ်လူတွေလည်းကိုယ်အိမ်မှာကိုနေကြဖို့လူစီကားတဲ့နေရာမသွားဖို့ခီးမထွက်ကြဖို့အဲ့လိုမျိုးတွေပြိတ်ထားလိုက်တဲ့အခါကျတော့လူစီကားရနေရာဖြစ်တဲ့ဈေးတွေကုန်တိုက်ပြီးအလုံးပြိတ်ထားတဲ့အနေသားမှာရှိနေသေးတဲ့အတွက်အဲ့ဒီမှာအရောင်းဝယ်မဖြစ်ဘူးအဲ့ဒီမှာအရောင်းဝယ်မဖြစ်တဲ့အတွက်105မိုင်မှာလည်းအရောင်းဝယ်မဖြစ်တော့ဘူးဆိုတော့ကျွတ်တရောင်မဖြစ်သွားတာပေါ့
အခုလို့စောင်းရသည်ဟာမြမသီးနှံဆိုင်တောင်သူတွေအတွက်သီးနှံထွက်ရှိခြင်းဖြစ်ပြီးတရုတ်ဈေးကွက်ကိုနဇက်ကုံသွဲရေးကတဆင့်တင်ပို့ရောင်းချငွေဖော်ရတဲ့အချိန်လေးဖြစ်ပါတယ်တရုတ်ပြည်ဝန်ပိုက်တဲ့ပြဿနာကြောင့်စောင်းသီးနှံအများပြားစိုက်ပျိုးတဲ့ရှမ်းပြည်နယ်၊ကယားနယ်၊မန္တလေးတိုင်းဒေသကြီးတွေကတောင်သူတွေနဲ့ကုံသွဲတွေအထိနာကြမှာဖြစ်ပါတယ်အထူးသဖြင့်ဖရဲသခွားစတဲ့သီးနှံတွေအပြင်စမှုသီးနှံဖြစ်တဲ့ရှော့ဖြူတွေပါအခက်ခဲတွေ့နေရပါတယ်။မူဆယ်မျိုးကုန်စည်တိုင်းတွေရဲ့သတိပေးချက်ကသီးနှံတွေကိုအလင်းမြန်မခုပဲအပင်မှာထားနိုင်သလောက်ထားဖို့အကြံပြုထားပေမဲ့သစ်သီးတွေဟာခူးချိန်ကာလထက်ရက်20လောက်သာအပင်မှာဆက်ထားနိုင်မှာဖြစ်ပါတယ်။ဝိုင်ဘရက်ကာကွယ်ဆေးဟာထုတ်လုပ်နိုင်မဲ့အချိန်လဲဘလောက်ကြာမဲဆိုတာမကြေညာနိုင်သေးတဲ့အနေထားမှာပဲရှိနေပါတယ်။စိုက်ပျိုးရေးလုပ်ကင်နေသူတွေရဲ့လက်ထဲမှာခူးချိန်ရောက်နေတဲ့သစ်သီးတွေခူးထားပြီးမတင်ပို့လိုက်ရတဲ့သစ်သီးတွေဟာမြန်မာနိုင်ငံထဲမှာအများပြားရှိနေပြီဖြစ်ပါတယ်။ဒီရက်ပိုင်းအတွင်းရန်ကုန်တိုင်းဝန်ကြီးချုပ်ကဖရဲသခွားမွေးနဲ့သစ်သီးဝလံတွေကိုပြည်တွင်းမှာရောင်းချနိုင်ဖို့အရေးပေါ်အစည်းအဝေးခေါ်ယူခဲ့တယ်လို့သိရပါတယ်။ဒီတည်တည်တွေရောင်းချဖို့အတွက်စီစဉ်ဆောင်ရွက်ထားမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံဖရဲသခွားမွေးစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းမှဥက္ကဋ္ဌဦးနိုင်ဝင်းက အခုလိုပြောပါတယ်
လုံးလုံးရောင်းချဖို့အချိန်ကြီးတော့လို့ခရင်နဲ့သွားမွေးတွေအခုလုံးလုံးစဲစက်ကံဝင်သွေးကျင်းလို့ပွဲတော့အဲ့ဒီမှာတရားမို့ဆင်းနေလောက်တာပါတယ်ဗျာတခုကတော့နောက်တခုကတော့မြေရတာကျောင်းမှာကျွန်တော်တို့နတ်ဗငါဇီဝေးတခုလောက်ပြီးရင်တော့အဲ့ညာလေးတောင်းပြီးအဲ့ညာလေးတခုပေါ့နောက်ပြီးတော့သတိမင်္ဂလာစေတော့ဒညင်းကုန်းစေတော့ပေါ့အဲ့မှာရောင်းနေအောင်လဲကျွန်တော်တို့တော့စီစဉ်ဆောင်ရွက်ဆဲဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကဖျဲသီးနဲ့သခွားမွေးသီးတွေကိုနယ်ဆက်ကုံသွဲရေးကတဆင့်တရုတ်ပြည်ကိုတင်ပို့ရောင်းချနိုင်မှုကမနစ်က၈တန်ဝန်းကျင်ရှိခဲ့ပါတယ်ဒီနှစ်မှာတော့ဖျဲသီးနဲ့သခွားမွေးသီးတင်ပို့ထားမှုက၂တန်ဝန်းကျင်ပဲရှိနေတဲ့အတွက်တရုတ်ကိုပြင်းပြတင်ပို့မှုအတွက်၆တန်ဝန်းကျင်ကြန့်ရှိနေမှာဖြစ်ပါတယ်မြန်မာနိုင်ငံကဖျဲသခွားတွေကိုအများဆုံးတင်ပို့တဲ့ကာလဟာဇန်နဝါရီလကနေမေလအထိဖြစ်ပါတယ်လက်ရှိအခြေအနေအရဝန်ပိုင်တဲ့ကူးဆက်ပြန်ပွားမှုနဲ့ကာကွယ်ကူတာနိုင်ရေးဟာအရေးပေါ်အခြေအနေဖြစ်ရှိနေပြီးတရုတ်မြန်မာနယ်စပ်ကုံသွယ်မှုပုံမှန်ပြန်ဖြစ်လာဖို့ဘလောက်ထိစောင့်ရမယ်ဆိုတာမမှန်းဆနိုင်သေးတဲ့အတွက်ကာလအတန်ကြာတဲ့အထိအချိန်ယူရနိုင်ပွဲရှိနေပါမယ်ဒီကာလအတွင်းမှာဥယျာဉ်ခြံမြေဆိုင်တောင်သူတွေနဲ့တတိဝလံကုံသွယ်တွေတောင်းခံနိုင်ဖို့အတွက်အခြားစစ်ကွက်တွေရှာဖွေတာမျိုးပြည်တွင်းစစ်ကွက်ဖန်တီးပေးတာမျိုးတတိတောင်သူနဲ့ကုံသည်တွေရဲ့ဆုံးရှုံးနေနာမှုနှဲပအောင်နှစ်ရှည်ချီးငွေချီးပေးတာမျိုးကိုအစိုးရအနေနဲ့ကြိုတင်စီစဉ်ဆောင်ရွက်ပေးတင်ပါကြောင်းတိုက်တွန်းလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ